အဲ့ဒီညီလာခံမှာအဓိကဘာတွေဆွေးနွေးကြမှာလဲခင်ဗျာ
အဓိကတော့ကောင်းနေရတော့ရွေးကောက်သွဲပြီးလို့ရက်တရာကျော်မှာဗမာနိုင်ငံရဲ့ဒီဒီမိုကရေစီပြည်ပြင်းကြောင်းလေးကြီးကတကယ်တည်းအစ်စ်မှန်ကဓမ္မမဟုတ်ရင်ဒီဟာကအမှန်မှအရှက်ဖွယ်ကောင်းတဲ့လင်းလင်းမှုတစ်ခုလားဆိုတော့ဒုတိယအချက်အနေနဲ့စီမောရေးပိတ်ဆို့ထားမှုရဲ့အကျိုးနဲ့အပြစ်များဆိုတော့ကောင်းစဉ်ကိုလည်းကျွန်တော်ကဆွေးနွေးဖို့ပြုပန်ကြားထားပါတယ်
ဟုတ်ကဲ့အဲ့တော့နောက်တစ်ချက်ကပေါ့နော်ဒီဗမာပြည်ကိုစီးပွားရေးပိတ်ဆို့အရေးယူထားတဲ့အပေါ်မှာအကျိုးပြစ်တရားပေါ်မှာဆွေးနွေးမယ်ဆိုတော့ဥညုံမြေရောဘယ်ရှုထောင့်နေဆွေးနွေးမှာလဲခင်ဗျအ
ဓိကကျွန်တော်တင်ပြမယ့်အချက်ကဒီလိုပြစ်မှုကျွမ်းကျင်ထားသူတို့ဥောအပြစ်မပေးတဲ့နဲ့ဒီရွေးကောက်ပွဲဆိုတဲ့အချက်တစ်ချက်ပေါ်မှာအခြေခံပြီးတော့စီးပွားရေးရုပ်သိမ်းမှုကြီးပြုလုပ်မယ်ဆိုရင်အချိန်စောလုံးနေဆိုတဲ့တောင်းအနေကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်
အဲ့တော့ဒီဆွေးနွေးပွဲမှာပေါ့နော်တခြားဒီပြည်တွင်းနေရနေပြီးတော့တက်ရောက်ကြမဲ့လူတွေစီးရင်နေလဲကျွန်တော်တို့တွေ့ရတယ်ခင်ဗျဥမာဒီချင်းပါတီရတို့နောက်တစ်ခါဒီမြန်မာ egress အဖွဲ့ရတို့ပေါ့နော်အဲ့ဒီလူတွေနဲ့ပတ်သက်လို့ရောသူတို့ဘာတွေဆွေးနွေးမလဲဘယ်လိုအခြေအနေရှိလဲဥညုံကုန်မြေဘာများတည်တာလဲခင်ဗျအ
ဲ့တိကတော့သူတို့ဆွေးနွေးမဲ့ဟာကတော့ဒီရေကောက်ပွဲကနေပြီးတော့ပမာကြီးရဲ့အလားအလာကောင်းပါပြီဆိုပြီးတော့ဆွေးနွေးတယ်လို့ကျွန်တော်မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ပြည်တွင်းမှာရှိနေတဲ့ဒီနိုင်ငံပါတီတွေဒီမြန်မာ egress ကိုဒီထဲမှာလှုပ်ရှားနေရတဲ့အဖွဲ့တွေပေါ်မှာကျွန်တော်နားလည်ပြီးပြပါရှိပါတယ်။ဒါပေမဲ့မူအားဖြင့်ကျွန်တော်တို့အမှန်အမှန်တိုင်းမြင်လို့လိုတယ်။ဒီလောကမှာမြန်မာနိုင်ငံရဲ့ဒီနိုင်ငံအခြေအနေတိုးတက်မှုတစုံတရာမရှိသေးတဲ့အချက်ကိုလည်းသက်ဆိုင်ရာပုဂ္ဂိုလ်များဒီပေါ်မှာလည်းကျွန်တော်တို့ရဲ့သဘောတူညီလို့ထင်ပါတယ်
။ဦးညိုမြေပြောသလိုဆိုလို့ရှိရင်ဒီအကျိုးဘက်ကဆွေးနွေးမဲ့တအုပ်စုနဲ့အပြစ်ဘက်ကဆွေးနွေးမဲ့တအုပ်စုအဲ့လိုနှစ်အုပ်စုလို့ဖြစ်နေတာပေါ့
။ဟုတ်ပါတယ်ခင်ဗျာ။ကျွန်တော်နဲ့အေယောဒီဦးအောင်စောနဲ့ကတော့လူခွင့်ရရှိတော်ဘက်ကနောက်ကဒီဒီမိုကရေစီလှုပ်ရှားတဲ့အသက်ခံအင်အားစုတွေရှုတော်ဘက်ကနေပြီးတော့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်။ကျန်ပုဂ္ဂိုလ်၃ဦးကတော့မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုကနိုင်ငံရေးအရမတိုးတက်လာရင်စီးပွားရေးပိတ်ဆို့မှုကိုပြန်ပြီးတော့ရုပ်သိမ်းပြင်တယ်ဆိုတဲ့ဘက်ကဆွေးနွေးမယ်လို့ကျွန်တော်သိထားပါတယ်။ဒါနဲ့ဒီပေါ်မှာလည်းကျွန်တော်တို့အနေနဲ့ဝန်ဘတ်တပါပဲဒီပေါ်မှာငင်းခုံဆွေးနွေးကြမှာဖြစ်ပါတယ်။ကျွန်တော်တို့ကလည်းအချက်လက်ကနှစ်နှစ်စဉ်အတွက်မှာဒီလူခွေချွတ်ထုတ်မှုတွေမတရားမှုတွေဒီမိုကရေစီမကျတဲ့ဒီနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေကတက်စီတီဖြစ်ပါတယ်
။ဂျာမနီအစိုးရရဲ့အတွင်းသဘောထားရောဘယ်လိုရှိရလို့ခံမှန်းထားလဲခင်ဗျာ
။မြန်မာပြည်မှာဒီလိုစီးပွားရေးပိတ်ဆို့ထားတာတစ်ခုနဲ့နာဖအစိုးရကနိုင်ငံရေးအပြောင်းလဲလုပ်မှာမဟုတ်ပါဘူးဆိုတဲ့ခံစားမှုချက်မျိုးရှိတယ်လို့ကျွန်တော်သိရပါတယ်။ကျွန်တော်တို့အလုံးသဘောပေါက်ထားကြတဲ့အဖြစ်အမဲမျိုးမဟုတ်ပါဘူး။တို့ကလောလောဆယ်မိဂိုအနေထားမှာရှိပါတယ်။အဲ့တော့သူတို့နေနေလည်းဒီဒေါန်ဆန်းစုကြည်ရဲ့နိုင်ငံရေးပါဝင်ပတ်သက်မှုလုံးဝပြစ်ပယ်တယ်ဆိုရယ်အနေထားမှာမတွေ့ရဘူး။နောက်တစ်ခါတိုင်းသားရောဒီမိုကရေစီအင်အားစုတွေရောနာဖာရောတုံးတုံးဖလေဆွေးနွေးအဖြေရှာမှတဝါဒီမှာတကယ်စစ်မှန်တဲ့ပြည်ပြန်ကြောင်းလေးတစ်ခုဖြစ်မယ်ဆိုရယ်ဟာကိုသူတို့အနေနဲ့ခံယူထားတယ်လို့ဂျာမန်ဖန်ဒမန်အကြီးအကဲတွေကတစ်ဆင့်ကျွန်တော်သိရပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့အခုလိုပြောပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။
Okay, we're nearing your 10th mark.